အာဖဂန်နစ္စတန်နိုင်ငံမှာဂျာကာလာအုပ်ချုပ်ရေးအတွက်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းကိုယာယီအဖြစ်1964ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းကဥပဒေတွေကိုပြန်လည်အသုံးပြုမယ်လို့တာလီဘန်တွေကပြောဆိုလိုက်ပါတယ်။တာလီဘန်အစိုးရယာယီတရားရေးဝင်ကြီးအဗ်ဒူလာရှရီကတရုတ်သံအမတ်ကြီးနဲ့တွေ့ဆုံရင်းကြေညာခဲ့တာပါ။ Islamic အစိုးရကရှားဘီယန်လက်ထက်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းကိုအကောင်အထည်ပေါ်ကျင့်သုံးတာဖြစ်ပြီးဒီဖွဲ့စည်းပုံဟာ Islamicရှရီယာဥပဒေနဲ့လည်းဆန့်ကျင်မှုမဖြစ်ဘူးလို့တရားရေးဝင်ကြီးကပြောဆိုပါတယ်။ဒါအပြင်ရှရီယာဥပဒေနဲ့အစ္စလာမစ်အုပ်ချုပ်ရေးကိုမဆန့်ကျင်တဲ့နိုင်ငံတကာဥပဒေတွေတာထမ်းချက်တွေကိုလည်းလေးစားလိုက်နာတော့မှဖြစ်တယ်လို့တရားရေးဝင်ကြီးရှရီယာပြောဆိုပါတယ်။ရှားပြင်းလက်တဲ့ဖွဲ့စည်းပုံမှာအမျိုးသမီးအခွင့်အရေးတွေအဖြစ်မဲပေးခွင့်နိုင်ငံရေးမှာဥဆောင်ပါဝင်နိုင်ဖို့ဆိုတဲ့အခွင့်အရေးတွေကိုအမခံပေးထားပါတယ်။ဒါပေမဲ့ဒီအချက်တွေကိုထုတ်ယူအသုံးပြုမပြုဆိုတာကိုတော့တာလီဘန်တရားရေးဝင်ကြီးကပြောဆိုခဲ့ခြင်းမရှိပါဘူး။1964ခုနှစ်ရှားပြင်းလက်ထက်မှာအတည်ပြုပြဋ္ဌာန်းခဲ့တဲ့ဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းဟာပါလီမန်ဒီမိုကရေစီစနစ်ကိုကောင်တည်ဖော်ခဲ့ပါတယ်။ဒါပေမဲ့လည်းလူ့အခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေကတော့စိုးရိမ်နေပြီးအာဖဂန်မှာအပြစ်ပေးတပ်ဖြတ်တာတွေခြေရည်လက်တွေဖြတ်အပြစ်ပေးတာတွေပြန်လာလည်ဦးမယ်လို့အဖွဲ့အစည်းတစ်ခုရဲ့ခေါင်းဆောင်သူကတော့ပြီးခဲ့တဲ့အပတ်တည်းကပြောဆိုခဲ့ပါတယ်။ဒါ့အပြင်တင်းလာနေတဲ့ကအမေရိကန်နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဂျယ်လီနာပေါ်တာကတော့အာဖဂန်ရဲ့လူ့အခွင့်အရေးအခြေအနေတွေကိုလွန်ဆောင်မှစိုးရိမ်မကင်ဖြစ်မိကြောင်းနဲ့အာဖဂန်မှာဘလို့အစိုးရမဆိုအခြေခံလူ့အခွင့်အရေးတွေလွတ်လပ်စွာပေါ်ပြခွင့်အပါအဝင်အခြေခံလွတ်လပ်ခွင့်တွေနဲ့အမျိုးသမီးအခွင့်အရေးတွေကိုလေးစားလိုက်နာဖို့အတွက်အမေရိကန်အစိုးရနဲ့နိုင်ငံတကာအတိုင်းအဝန်းတွေကအလေးနဲ့ထားကြောင်းပြောဆိုခဲ့ပါတယ်။